ပါကစ္စတန်နိုင်ငံလက်ရှိစစ်ဦးစီးချုပ်ခါမာဂျာဗတ်ဘဂျွာရဲ့ရာထူးတပ်တန်းကို3နှစ်ထိထပ်ပြီးတော့တိုးဖို့အစိုးရရဲ့အဆိုပြုချက်ကိုပါကစ္စတန်တရားရုံးချုပ်ကဆန့်ကျင်ပြီးတော့6လအထိပဲတိုးဖို့ကန့်သတ်လိုက်ပါတယ်။ဒီကာလအတွင်းမှာအစိုးရအနေနဲ့ဒီရာထူးအတွက်တပ်တန်းတိုးခွင့်ရှိမရှိနဲ့ရာထူးတပ်တန်းဘယ်လောက်ရှိရမယ်ဆိုတာတွေကိုဥပဒေပိုင်းအရပြင်ဆင်ဖို့တရားရုံးချုပ်ကပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရစစ်ဦးစီးချုပ်ရာထူးကိုတိုးပေးနိုင်သလား၊အငြင်းစားကာလကိုကန့်သတ်နိုင်သလား၊ဆိုင်းငံ့နိုင်သလား၊တိတိကျကျပြဋ္ဌာန်းချက်တွေမတွေ့ရဘူးလို့တရားရုံးကထုတ်ပြန်တဲ့အမိန့်စာမှာဖော်ပြထားပါတယ်။ဥပဒေအသစ်တရပြဋ္ဌာန်းပြီးရင်တော့စစ်ဦးစီးချုပ်ဘတ်ဂျွာရဲ့ရာထူးတပ်တန်းနဲ့ဆောင်ရွက်ရမယ့်လုပ်ငန်းတာဝန်တွေနဲ့ပတ်သက်ပြီးတော့အဆုံးဖြတ်ပြီးနိုင်မယ်လို့လည်းတရားရုံးချုပ်ကပြောပါတယ်။လက်ရှိစစ်ဦးစီးချုပ်ဘတ်ဂျွာရဲ့ရာထူးတပ်တန်းကို6လသာတိုးဖို့တရားရုံးကအင်္ဂါနေ့ကဆုံးဖြတ်ခဲ့တာပါ။နှစ်ပေါင်းများစွာအုပ်ချုပ်လာတဲ့စစ်တပ်ကိုပြည်တွင်းနိုင်ငံရေးမှအင်အားအကောင်ဆုံးလို့လက်ခံထားတဲ့ပါကစ္စတန်ပြည်သူတွေကတော့တရားရုံးဆုံးဖြတ်ချက်အပေါ်မှာအံ့အားသင့်ခဲ့ကြပါတယ်။